This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆင်းရဲနာရှင်ဘေးတို့မှာကင်းဝေးပြီးကိုယ်စိတ်နှပြချမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီနေ့2024ခုနှစ်နိုဝင်ဘာလ2ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လင်းပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောရဆင်များမင်္ဂလာပါခင်ဗျာကိုကျင်အစပြီး2024ခုနှစ်နိုဝင်ဘာလ2ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ခြေဝင်းမြို့နယ်လာဂွေကျေးရွာကပြည်သူစစ်နယ်စစ်ကောင်စီတပ်စခန်းအလုံးကို KIA PDF ဖူးပေါင်းတပ်သိမ်းပိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်းပြည်နယ်ခြေဝင်းမြို့နယ်လာဂွေကျေးရွာမှာရှိတဲ့ပြည်သူ့စစ်နယ်စစ်ကောင်စီတပ်စခန်းများအားလုံးကို KIA PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ရရှိထားပြီလို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါလဲ။မနေ့ကနိုဝင်ဘာလ1ရက်မနက်7:40မိနစ်ခန့်အချိန်မှာခြေဝင်းမြို့နယ်လာဂွေကျေးရွာကပြည်သူ့စစ်နယ်စစ်ကောင်စီတပ်စခန်းများအားလုံးကို KIA PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါလဲ။ဒါပြင်စခန်းသိမ်းတိုက်ပွဲတွင်မှပြည်သူ့စစ်နယ်စစ်သားတွေစခန်းဆုံးခွာထွက်ပြေးသွားတာရှိတယ်လို့လည်းသိရပါလဲ။KIA နဲ့ပူးပေါင်းတပ်တွေဟာစကုံတိန်ရင်ထိမ့်ချုပ်ထားတဲ့ခြေဝင်းမြို့ကိုစက်တင်ဘာလ29ရက်မှာသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်ခြေဝင်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေနဲ့ပြည်သူစစ်စခန်းတွေကိုဆက်လက်တိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာအော်တိုဘားလ14ရက်နေ့မှာအမှတ် 13932 နေကြားဆောင်တပ်ဌာနချုပ်စခန်းအော်တိုဘားလ21ရက်မှာအမှတ် 13933 နေကြားဆောင်တပ်ဌာနချုပ်စခန်းအော်တိုဘားလ31ရက်မှာနောက်ဆုံးလက်ကျန်တက်စကန်ဖြစ်တဲ့အမှတ် 13111 နေကြားဆောင်တရင်ထနာချုပ်ကိုတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်တာကြောင့်သကုံတရင်ရဲ့ NTAK လောက်ကန် BGF နေကြားဆောင်တရင်ထနာချုပ်တက်စကန်အားလုံးကို KIA ကထိန်းချုပ်ထားတယ်မိဖြစ်ပါတယ်။ဒါပြင်ဆော်လော်မြို့ကိုစက်တင်ဘာလ30ပန်ဝါမြို့ကိုအော်တိုဘားလ18ရက်တို့မှာ KIA နဲ့ PDF ဗူပေါင်းတပ်တွေသိမ်းပိုက်ထားပြီးဖြစ်တာကြောင့်ဒီလိုမြန်မာနယ်စပ်မြို့တွေဖြစ်တဲ့ဖီမော်မြို့နဲ့ကံပိုက်တီမြို့တို့ကိုသိမ်းပိုက်နိုင်ဖို့ဆက်လက်ထိုးစစ်ဆင်နေတယ်လို့သိရပါပါခင်ဗျာအခုတကားမူဆယ်မြို့အနီးစစ်တပ်ဘက်ကအင်အားဖြည့်နေတာကြောင့်စစ်ကောင်စီတပ်တွေနဲ့မြောက်ပိုင်းမှာမိတ်တပ်တွေကြားစီးရီးတင်းမာနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မြို့တစ်မြို့ဖြစ်တဲ့မူဆယ်မြို့နီးမှာစစ်ကောင်စီတပ်ဘက်ကအင်အားဖြည့်တင်းကစီးရီးလှုပ်ရှားနေတာကြောင့်မြောက်ပိုင်းမှာမိတ်တပ်တွေနဲ့စီးရီးတင်းမာနေပြီးအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်မနေ့ကနိုဝင်ဘာလ1ရက်မနက်ပိုင်းကမူဆယ်မြို့နီးမှာစစ်ကောင်စီတပ်နဲ့မြောက်ပိုင်းမာမိတ်တပ်တို့ကြားနိုင်ဝက်ကြားတိုက်ပွဲဖြစ်ခဲ့ရာကစစ်ရေးတင်းမာနေတာလို့ဆိုပါတယ်။မူဆယ်နီးမှာကိုကန့်တပ် MNDA ရခိုင်တပ်တော် AA တောင်းတပ် DNLA ရှမ်းတပ် SSBB ကချင်တပ် KIA စတဲ့မြောက်ပိုင်းမာမိတ်တပ်တို့ရှိရာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲဟာစစ်ကောင်စီတပ်နဲ့ AA တပ်တို့ကြားတိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်။မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာဟာမူဆယ်မတ်မိုင်ဒေသဖြစ်ပြီးကချင်ဘုရားကျောင်းစုတောင်းတောင်ရဲ့အောက်ဘက်ကစာသင်ကျောင်းမှာစစ်ကောင်စီဘက်ကဒီကနေ့နိုဝင်ဘာလ2ရက်မနက်6နာရီဝန်းကျင်မှာလူဝင်အားလက်နက်အင်အားဖြစ်တင်းလာတာလို့စစ်ရေးသတင်းရင်းမြစ်တွေအဆိုအရသိရပါဗျ။စစ်ကောင်စီတပ်ဖွဲ့အနေနဲ့စုတောင်းတောင်အပေါ်ဘက်ကိုဆက်တက်လာမယ်ဆိုရင်တိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တယ်လို့ရှမ်းမြောက်ဒေသစစ်ရေးနိုင်ငံရေးလေလံနေသူတွေကခန့်မှန်းနေကြပါတယ်။လက်ရှိချိန်တွေဟာမြောက်ပိုင်းမာမေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီဘက်ကမြောက်ပိုင်းမာမေးတပ်ဖွဲ့တွေရှိတဲ့နေရာကိုထိုးစစ်ဆင်လာမယ်ဆိုရင်တိုက်ပွဲတွေဟာမြို့ရဲထိကူးဆက်လာနိုင်တယ်လို့ရှမ်းမြောက်ဒေသစစ်ရေးနိုင်ငံရေးလေလံနေသူဦးစော်ဆန်းကဒေသတွင်းသတင်းဌာနတွေကိုပြောထားတာရှိပါလေ။တိုက်ပွဲတွေအချိန်မီဖြစ်လာနိုင်တဲ့အတွက်ဒေသခံပြည်သူတွေအနေနဲ့စစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီသတိထားစောင့်ကြည့်နေဖို့လဲတိုက်တွန်းထားပါလေ။ ညီနောင်မမိတ်၃ဘွဲ့ဖြစ်တဲ့ MNDA, TNLA နဲ့ AE တို့က32ကုန်စစ်စင်ရေးကို2023အောက်တိုဘာမှစတင်ခဲ့ပြီးဘူဆယ်မျိုးကလွဲလို့ရှမ်းမြောက်ဒေသကစစ်ကောင်စီထိန်းချုပ်ရာမျိုးတွေနဲ့ဒေသအားလုံးနီးပါးကိုတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်ပါတယ်။တရုတ်ဘက်ကပေးတဲ့ဖိအားကြောင့်ဒိုင်းနာတပ်ဖွဲ့တွေအနေနဲ့မူဆယ်မျိုးကိုမတိုက်ခိုက်သေးပေမဲ့မူဆယ်မျိုးပြင်ကနေဝိုင်းပတ်ပိတ်ဆို့ထားတဲ့အနေအထားရှိရာကနေပြီးစစ်တပ်ဘက်ကအင်အားဖြည့်တင်းလာတဲ့အတွက်လက်ရှိမှာစစ်ကောင်စီတပ်နဲ့မြောက်ပိုင်းမာမိတ်တပ်တွေကြားစစ်ရေးတင်းမာနေတာပဲဖြစ်ပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးရခိုင်ဘက်သွားတဲ့လမ်းကြောင်းတွေကိုပိတ်ဆို့ဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေကိုမကွေးပြည်သူကာကွယ်တပ်ဖွဲ့ကြားပြတ်တိုက်ခတ်တဲ့တရင်ကိုလည်းတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ဘက်ကိုသွားတဲ့လမ်းကြောင်းတွေကိုပိတ်ဆို့ဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေကိုမကွေးတိုင်းကပြည်သူကာကွယ်တပ်ဖွဲ့တွေကြားပြတ်တိုက်ခတ်နေတာကြောင့်အထက်မင်းလှနယ်မှာစစ်ရေးတင်းမာနေတယ်လို့အထက်မင်းလှပြည်သူကာကွယ်ရေးအဖွဲ့ကပြောပါလေ။ရခိုင်ပြည်နယ်နဲ့မကွေးတိုင်းကိုချိတ်ဆက်ထားတဲ့လမ်းမိုင်းတွေနဲ့ပစိမ်းမိုးရွာလမ်းမိုင်းကိုလာရောက်ပိတ်ဆို့တပ်ဆွဲဖို့စစ်ကောင်စီဘက်ကကြိုးစားနေတာကြောင့်အထက်မင်းလှမြို့နယ်ပြည်သူကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါလေ။မလွန်တက်နယ်မှာရှိတဲ့ကာကွယ်ပစ္စည်းစက်ရုံကပ္ပစ2နဲ့ကုန်းကြီးကပ္ပစ30ကအင်အား100ဝန်းကျင်ကဟာအထက်မင်းလာမြို့နယ်နဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကိုဆက်သွယ်ထားတဲ့လမ်းမိုင်းများပသိမ်မုံရွာလမ်းမိုင်းတို့မှာစစ်ကောင်စီတပ်တွေလာရောက်ပိတ်ဆို့ခဲ့တာကြောင့်အော်တိုဘာလ30နဲ့31ရက်မှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့သိရပါတယ်။ပြည်သူ့ကာကွယ်တပ်တွေစုမိုးတဲ့နယ်မြေကိုလာရောက်ပိတ်ဆို့တဲ့စစ်ကောင်စီတပ်ကိုအော်တိုဘာလ30နေ့ကပရိသာမိုင်းတွေဆွဲမိုင်းတွေနဲ့တိုက်ခတ်ခဲ့ရမှာစစ်တပ်ဘက်ကတေဆုံးထိခဲ့တဲ့ရသူများခဲ့တယ်လို့ဆိုပါတယ်။ဒါပြင်အော်တိုဝါလာ31ရက်နေ့မနက်ကလည်းလူသားတိုင်းအဖြစ်ဖမ်းဆီးထားတဲ့အရဲသားတွေကိုအုံပြူပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခါပသိမ်မုံရလမ်းမကြီးတစ်လျှောက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့မိုင်းခွင်းနဲ့ရောက်လာချိန်မှာပရိသာမိုင်းတိုင်မိုင်းဆွဲမိုင်းတွေနဲ့ထပ်မံတိုက်ခိုက်ဟန်တားနိုင်ခဲ့တယ်လို့အသိပေးထားပါတယ်။ဒီတိုက်ပွဲတွေမှာစစ်တပ်ဘက်က12ဦးသေဆုံးပြီး18ဦးဒဏ်ရာသွားတယ်လို့သတင်းရထားပေမဲ့အတိပြုနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့အထက်မင်းလာမျိုးနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ကထုတ်ပြန်ပါတယ်။လက်ရှိမှာအထက်မင်းလာမျိုးနဲ့အတွင်းမှာစစ်ရေးတင်းမာနေပြီးစစ်ကောင်စီတပ်တွေစစ်ကြောင်းထိုးလာတာတွေကိုဟန်တားနေရတဲ့အတွက်ပြည်သူလူထုအနေနဲ့လက်နက်နဲ့ခဲယမ်းရိတ်ခါတွေကူညီထောက်ပံ့ပေးဖို့အထက်မင်းလှပြည်သူ့ကာကွယ်တပ်ဖွဲ့ကပြစ်တာရက်ခံထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့မကွေးတိုင်း၊ပဲခူးတိုင်းနဲ့အေရီတိုင်းတို့ကဆက်ဆက်လမ်းပိုင်းတွေကိုစစ်ကောင်စီဘက်ကလုံခြုံရေးတိုးမြှင့်ထားတယ်လို့သိရပါပါတယ်ခင်ဗျာ။အခုတခါမင်းတပ်မျိုးတွေကိုစစ်ကောင်စီကတလားတွင်ဘုံသီး90ကျော်ကျဲချတိုက်ခိုက်ခဲ့တာကြောင့်ချင်းဒေသကာကွယ်တပ်ဖွဲ့ဝင်၄ဦးကြာဆုံးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ချင်းပြည်နယ်မဲတပ်မြို့နယ်ကိုစစ်ကောင်စီကအော်တိုဘားလာတွင်လေကြောင်းဝင်ဘုံသီး89လုံးကျဲချတိုက်ခတ်ခဲ့တာကြောင့်ချင်းဒေသကာကွယ်တပ်ဖွဲ့ဝင်၄ဦးကြာဆုံးခဲ့ရတယ်လို့ CDF မင်းတပ်ကထုတ်ပြန်ပါတယ်။စစ်ကောင်စီကအော်တိုဘားလာ18ရက်ကမဲတပ်မြို့နယ်တိုက်နယ်၄ကိုတိုက်လေ20နဲ့ဘုံသီး၄လုံးကျဲချတိုက်ခတ်ခါအော်တိုဘားလာ19ရက်မှာမင်းတပ်မြို့ဘော်ကိုလေကြောင်းဝင်ဘုံ3လုံးကျဲချတိုက်ခတ်ခဲ့တယ်လို့အော်တိုဘားလာ26ရက်မှာဝိုက်တွဲလျင်နဲ့ဘုံသီးအလုံး90ကျဲချတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီလေကြောင်းတိုက်ခတ်မှုတွေကြောင့်ရသားပြည်သူသေဆုံးထိခိုက်မှုရှိမရှိအခြေအနေကိုတော့ဖော်ပြထားတာမရှိပါဘူး။အော်တိုဘားလ1ရက်နဲ့အော်တိုဘားလ5ရက်မှာမင်းတပ်မျိုးဘော်ကပြည်သူလူထုနေထိုင်ရာအိမ်တွေကိုစစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တဲ့အတွက်နေအိမ်အလုံး30မီးလောင်ဖျက်ဆီးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါပြင်အော်တိုဘားလအတွင်းချင်းဒေသကာကွယ်ရေးတပ်ဖွဲ့ဝင်4ဦးကြာဆုံးခဲ့ရမှာတဦးကမတော်တဆမှုကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့လည်းအသိပေးထားပါတယ်။စစ်ကောင်စီကအော်ဂိုလာနဲ့စက်တင်ဘာလအတွင်းကလည်းမင်းတပ်မျိုးကနေအိမ်တွေကိုမိရှုဖျက်ဆီးတာလေကြောင်းကနေတိုက်ခတ်တာတွေလုပ်ဆောင်ခဲ့တဲ့ပြင်မင်းတပ်မျိုးအခြေစိုက်ခလာရ294တိုင်ရင်ကိုလေကြောင်းကတစ်ဆင့်လက်နက်ခဲယံရိတ်ကာဖြစ်တင်တာတွေပြုလုပ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးပေါင်းတယ်မှာစစ်တပ်စစ်ကြောင်းကိုတိုက်ခတ်မှုစစ်သား2ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပဲခူးတိုင်းပေါင်းတယ်မြို့နယ်တွင်အပြောင်းရွှေ့လုပ်နေတဲ့စစ်ကြောင်းကိုတိုက်ခတ်ခဲ့ရမှာစစ်သား2ဦးသေဆုံးပြီး3ဦးဒဏ်ရာသွားတယ်လို့ဒေသတွင်းတော်လိုင်းတပ်ဖွဲ့တွေကပြောပါတယ်။ပဲခူးတိုင်းပေါင်းတယ်မြို့နယ်ကြောက်ကြီးတောင်စစ်တပ်အထိုင်းစခန်းကနေတစ်ပုတ်တောင်တိုင်းစစ်တပ်အထိုင်းစခန်းဘက်ကိုအင်အားဖြည့်တင်းမှုထွက်လာတဲ့အင်အား40ပါအကြမ်းဖက်စစ်ကောင်စီစစ်ကြောင်းကိုမဏိကနိုဝင်ဘာလ1ရက်ကတိုက်ခတ်ခဲ့တာလို့သိရပါတယ်။ဒီစစ်ကြောင်းကို PKI ပြည်သူ့ကာကွယ်ရေးတပ်မတော်3631 PPTF တိုင်းရင်းတခွဲ1တခွဲ5တို့ကခြိတက်ရွာနဲ့တစ်ရွာကြားမှာ3ချိန်မိုင်းဆွဲပြီးကြားပြတ်တိုက်ခတ်ခဲ့တာလို့ဆိုပါတယ်။အကြမ်းဖက်စစ်ကောင်စီစစ်ကြောင်းကလက်နက်ကြီးလက်နက်ငယ်တွေအပါအဝင်ဆက်ကလေးတွေနဲ့ပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေအထူးကအန္တရာယ်မရှိခဲ့ဘူးလို့လည်းအသိပေးပါတယ်။မိုင်းဆွဲတိုက်ခိုက်ခံလိုက်ရတဲ့စစ်ကြောင်းဟာတေဆုံးသွားသူနဲ့ဒဏ်ရာရစစ်သည်တွေကိုအဲ့ဒီနေ့မနက်၄နာရီခွဲအချိန်မှာတစ်ပုတ်တောင်းတဲ့စစ်တပ်အထိုင်းစခန်းကိုတည်ယူသွားတယ်လို့သိရပါတယ်ခင်ဗျာ။အခုတကရေစကြိုနဲ့မြိုင်မြို့နယ်မှာစစ်တပ်စစ်ကြောင်းနဲ့စစ်ကားတစ်စီးကိုတိုက်ခိုက်တဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်းစီစီကျိုးနဲ့မြိုင်မြို့နယ်မှာအကြမ်းဖက်စစ်တပ်စစ်ကြောင်းနဲ့စစ်ကားတစ်စီးကိုတိုက်ခတ်ခဲ့ရမှာစစ်သားတို့သေဆုံးသွားတယ်လို့ရေစကြိုပကဖကအသိပေးထုတ်ပြန်ထားပါတယ်။အော်တိုဝါလာ31ရက်နေ့လယ်2နာရီကမှရေစကြိုမြို့ပေါ်က အကြံပေးစစ်သားတွေကိုတံပြားကအလုံးပိတ်ကားနဲ့ထွက်လာတဲ့ကားကိုရေစကြိုမြို့အထွက်ဘတ်စုံစိုက်ပျိုးရေးခြံတီးမှာပလီတာမိုင်း၅လုံးမိုင်းပွိုင်၂ပွိုင်နဲ့ပေါက်ခွဲတက်ခဲ့ခဲ့ရမှာကားဟာခိတ္တရက်တန်သွားပြီးခဏအကြာမှာဆက်လက်မောင်းနေသွားတယ်လို့ဆိုပါတယ်။ကားဟာတံပြားတွေနဲ့အလုံးပိတ်ထားတဲ့ပြင်စစ်တပ်ဘက်ကလုံခြုံရေးအားကောင်းတဲ့နေရာဖြစ်တာကြောင့်ဘယ်တက်တဲ့ဝင်သွားတယ်ဆိုတာမသိရဘူးဖြစ်နေတယ်လို့ရေစကြိုပကဖတောင်ရှိသူတို့ကပြောပါတယ်။တော်လိုင်းတက်တွေတိုက်ခိုက်မှုကိုရေစကြိုမျိုးအရေစခန်အတွင်းမှာရှိတဲ့စစ်အုပ်စုကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာတွေရှိပေမဲ့ပြည်သူကာကွယ်တပ်ဖွဲ့ဝင်တွေအထိကမရှိဘူးလို့သိရပါတယ်။အလားတူနိုဝင်ဘာလ၁ရက်မနက်9:00နာရီခန့်အချိန်ကလည်းမြိုင်မြို့နယ်လင်းကရောနယ်မြေရေစခန်ကထွက်လာတဲ့အကြမ်းဖက်စစ်သား80ခန့်ပါတဲ့စစ်ကြောင်းကိုပြည်သူကာကွယ်တပ်ဖွဲ့ဝင်တွေပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်သား2ဦးသေဆုံးသွားတယ်လို့သိရပါတယ်။ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာရေစကြိုမျိုးနယ်နီဘဆေးတောရွာကိုဝင်ပြီးပြည်သူ့ဘက်အိမ်တွေကိုဝင်ရောက်ရှာဖွေမှုနောက်ကမနက်9နာရီချိန်ကလည်းနေအိမ်တွေကိုမိရှုခဲ့တာကြောင့်ပြည်သူ့ကာကွယ်တပ်ဖွဲ့တွေက60မမလက်နက်ကြီးတွေပါဝင် drone တွေနဲ့တနေကုန်နီးပါးတိုက်ခိုက်ခဲ့တယ်လို့ရေစကြိုပတ်ခဖကထုတ်ပြန်ထားပါတယ်။ဒီတက်ကံမှုနဲ့ပတ်သက်လို့အကြံပတ်စစ်သားတွေဘက်ကထိခိုက်သေးဆုံးမှုမသိရသေးပဲညနေ4နာရီခန့်အချိန်မှာအကြံပတ်စစ်တပ်စစ်ကြောင်းဟာလင်းကရောနယ်မြေရေစခန်နဲ့ပြန်ဝင်သွားကစစ်တပ်ကမိရှုဖျက်ဆီးမှုကြောင့်အိမ်15လုံးမီးလောင်ပျက်စီးသွားတယ်လို့သိရပါပါတယ်ခင်ဗျာ။အခုတခါ Federal Winds ကFederal Shield လို့အမည်ပေးထားတဲ့ drone jammer ကိုအောင်မြင်စွာစမ်းသပ်ထုတ်လုပ်နိုင်ခဲ့တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Federal Winds က Federal Shield လို့အမည်ပေးထားတဲ့ drone jammer ကိုအောင်မြင်စွာနဲ့စမ်းသပ်ထုတ်လုပ်နိုင်ခဲ့တယ်လို့နိုဝင်ဘာလ2ရက်မှာ Federal Winds drone တပ်ဖွဲ့ကအသိပေးဆိုပါတယ်။မြေပြင်ကတိုက်ခိုက်ရေးရဲဝော်တွေအတွက်သတင်းကောင်းရှိပါတယ်။ FWR&D တပ်ဖွဲ့ရဲ့စူးစမ်းအားထုတ်မှုနဲ့ Federal Shield လို့အမည်ပေးထားတဲ့ drone jammer ကိုအောင်မြင်စွာနဲ့စမ်းသပ်ထုတ်လုပ်နိုင်ခဲ့ပြီဖြစ်ပါတယ်။ရန်သူရဲ့ drone ရန်ကနေထိထိရောက်ရောက်ကာကွယ်ပေးနိုင်တော့မှာဖြစ်ပြီးဝယ်ယူရခက်ခဲမှုနဲ့ဇင်းတို့ကြီးမြင့်မှုတွေကိုကြော်လွှားနိုင်တော့မှာပါ FW ရဲ့ R&D ကိစ္စရပ်တွေကိုအရှိန်ဟုန်မပြတ်လှုပ်ဆောင်နိုင်ဖို့ဗတ်တန်းချီပြီးယုံကြည်စွာကြောထောက်နောက်ခံမှုပြုခဲ့ကြတဲ့နာမည်မဖော်လိုကြတဲ့တော်လိုင်းမိတ်ဆွေတွေကိုကျေးဇူးအထူးတင်ဂုဏ်ပြုအပ်ပါတယ်လို့ဆိုပါတယ်လက်ရှိမှာအကြံပေးဆက်ကစားဟာအရသာနေထိုင်ရာနေရာတွေကို drone စစ်ဆင်ရေးများနဲ့တိုက်ခိုက်ရရှိပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီရန်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရီရီအန်ယူဂျီတော်ရစီများခင်ဗျာစည်ရေးသတင်းကောက်နှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုမျိုးဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2024ခုနှစ်နိုဝင်ဘာလ2ရက်နေ့ရီဒီယိုအန်ယူဂျီညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့မျိုးဦးမွန်ပါပထမဆုံးတင်ပြပေးမယ့်သတင်းကတော့သတင်းသမားများအပေါ်ကျူးလွန်တဲ့ရာဇဝတ်မှုများအတွက်တာဝန်ခံမှုနဲ့တရားမျှတမှုတို့ရရှိပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာတိုင်ဝမ်ကို energy တောင်းဆိုလိုက်တဲ့သတင်းပဲဖြစ်ပါတယ်။သတင်းသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုနဲ့တရားမျှတမှုတို့ရရှိရေးမိမိတို့နဲ့အတူပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတကာတိုင်ဝမ်ကိုမြို့သားညီညွတ်အစိုးရ energy ကတောင်းဆိုလိုက်ပါတယ်။သတင်းသမားများပေါ်ကျူးလွန်သောရာဇဝတ်မှုများအတွက်ပြည်တိုင်းကင်းလွတ်ခွင့်အဆုံးသတ်ရေးပြည်ပဆိုင်ရာနေဖြစ်တဲ့ဒီကနေ့နိုဝင်ဘာလ2ရက်နေ့မှာ energy ကတောင်းဆိုလိုက်တာဖြစ်ပါတယ်။မန္တရားအတွက်အသက်ကိုပဓာနာမထားပဲဒီဇိုင်းမမတ်ကြိုးစားနေကြတဲ့ကမ္ဘာတဝန်းနဲ့မြန်မာနိုင်ငံကသတင်းသမားများအားလုံးနဲ့အတူခိုင်ခိုင်ကြီးကြီးရဲ့ဒီလီရဲ့ရှိရဲလို့မြို့သားညီညွတ်ရေးအစိုးရ NGO ကဆိုပါတယ်။ဂျမစီယိုစုရဲ့အဆုံးစွန်သောအနေများပါဝင်မြို့မြို့သောနှိမ့်ဆက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့ပြည်ပမှာမှန်တကယ်ဖြစ်ပေါ်နေတဲ့အဖြစ်မှန်ကိုဖော်ထုတ်ဖို့ပြည်သူလူထုရဲ့သတင်းသိပိုင်းခွင့်နဲ့သတင်းလွတ်လပ်ခွင့်တို့ကိုကာကွယ်ဖို့မမောမပန်းဆက်လက်ကြိုးပမ်းဆောင်ရွက်နေကြတယ်။မြန်မာနိုင်ငံကသတင်းသမားတွေရဲ့တတိနဲ့ဆုံးလွတ်မှုများကိုဂုဏ်ပြုမှတ်တမ်းတင်အပ်ပါတယ်လို့လည်းအသိပေးထားပါတယ်။ရင်းသမားတွေဟာခေတ်ဆက်ဆက်မှာဆီယနာရှင်အဆက်ဆက်ရဲ့ပြစ်မှတ်ထားဖိနှိပ်ရဆက်တာကိုခံကြရတဲ့အစုအဖွဲ့တွေထဲမှာပါဝင်ပြီးမြောင်းလန်ဦးဆောင်တဲ့အချက်မဆီအုပ်စုကပြည်သူအာဏာကိုလူယူဖို့ကြိုးစားခဲ့တဲ့2021ခုနှစ်နောက်ပိုင်းသတင်းသမား9ဦးတပ်ဖြတ်ခံရပြီးသတင်းသမား150ထက်မနည်းဖမ်းဆီးခံရခြင်းနဲ့ညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်လို့အချက်လက်တွေအရသိရပါတယ်။အဲဒီထဲကသတင်းသမား64ဦးထက်မနည်းခုနှစ်အောက်တိုဘာ30ရက်နေ့အထိမတရားဖမ်းဆီးထိန်းသိမ်းခံထားရပြီးအသက်အန္တရာယ်ချင်းကြောင့်ခံနေရဆဲလို့လည်းမှတ်တမ်းတွေအရသိရပါတယ်။ရစီမချသတင်းတောက်များ Reporters Without Borders RSF ထုတ်ပြန်ချက်အရ2024ခုနှစ်ကမ္ဘာသတင်းလွှတ်ခွင့်ညွှန်ကြားမှမြန်မာနိုင်ငံဟာကမ္ဘာနိုင်ငံပေါင်း180နဲ့181အဆင့်ထိနှိမ့်ချနေတာတွေ့ရမှာဖြစ်ပါတယ်။ဂျမတ်စစ်တပ်ရဲ့စနစ်တကျကျူးလွန်နေတဲ့ဂျမ်ဘတ်ရန်ပြူခြင်းနောက်ဆက်စော်ကားခြင်းရန်ရှာချင်းကြောက်ခြင်းလို့ရတွေ့ကြောင်းသတင်းသမားလုံးဟာ NRI နဲ့ပြည်နယ်နေတဲ့အလုပ်ကိုင်းတစ်ခုဖြစ်နေပါတယ်။ဒါကြောင့်သတင်းသမားတွေပေါ်ကျူးလွန်နေတဲ့ရာဇမှုတွေတွေနဲ့မဟုတ်ပဲပြည်သူလူထုရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာရေးသားထုတ်ဖို့ပြောဆိုခွင့်ပေါ်တိုက်ခိုက်နေတဲ့ဂျမတ်စစ်တပ်ရဲ့လိုရက်တွေကိုမမေ့လျော့ကြဖို့ NUG ကနှိုးဆော်ထားပါတယ်။သတင်းလွတ်လပ်ခွင့်ဟာ နာဂဖရယ်ဒီမိုကရေစီပြောင်းစုအတွက်မရှိမဖြစ်လိုအပ်ပြီးတရားမျှတမှုတာဝန်ခံမှုနဲ့လူခွင့်ရေးတို့အတွက်တိုက်ပွဲဝင်ရုံးကန်နေတဲ့နေရာမှာအဓိကကျတဲ့ထောက်တိုင်တစ်ခုဖြစ်တာကြောင့်သတင်းသမားများပေါ်ကျလွန်တဲ့ရာဇမှုများအတွက်တာဝန်ခံမှုနဲ့တရားမျှတမှုတို့ရရှိရေးပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတကာတိုင်ဝမ်ကို NGO ကတောင်းဆိုထားပါတယ်နာဂဖရယ်ဒီမိုကရေစီပြောင်းစုတည်ဆောက်ရေးမှာပူးပေါင်းပါဝင်နေကြတဲ့သတင်းသမားများကြောက်ရွံ့မှုကင်းစွာနဲ့လွတ်လပ်စွာလုပ်ကိုင်နိုင်တဲ့နိုင်ငံတစ်ခုဖြစ်အောင်ဦးတည်မှန်းထားပြီးမိမိတို့အသက်ကိုပဓာနမထားပဲသတင်းတွေဖော်ပြပေးနေတဲ့သတင်းသမားအားလုံးပေါ့အရင်းမြန်ထောက်ခံပံ့ပိုးသွားမှာဖြစ်ကြောင်းနဲ့တရားမျှတမှုဓမ္မတရားနဲ့လွတ်လပ်ခြင်းတို့ထွန်းကားရာနာဂမြန်မာနိုင်ငံတော်တည်ထောင်နိုင်ရေးတိုက်ပွဲအောင်မြင်တဲ့အထိဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းယူသညီညွတ်အစိုးရ NGO ကအသိပေးထုတ်ပြန်ထားပါတယ်ရှင်နောက်ထပ်တင်ပြပေးမယ့်သတင်းကတော့မြန်မာနိုင်ငံရဲ့သမိုင်းစုကိုယခုမျိုးဆက်တွင်ရက်တန့်ဆုံးသက်ဖြစ်မယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာပြောကြားလိုက်တဲ့သတင်းအကြောင်းအရာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့သမိုင်းစုကိုယခုမျိုးဆက်မှာရက်တန့်ဆုံးသက်ဖြစ်မယ်လို့မြို့သားညီညွတ်အစိုးရရဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကပြောပါတယ်။မြန်မာနိုင်ငံမှာပြည်ထောင်စုဝန်ကြီးဒေါက်တာဆဆာနဲ့ယူရောက်မြန်မာမိသားစုများရင်းနှီးစွာတွေ့ဆုံဆွေးနွေးခဲ့မှာပြောခဲ့တာပါ။နာဂတ်ကိုသွားမယ်ဆိုရင်ကျွန်တော်တို့အားလုံးအတူတူသွားရပါလိမ့်မယ်။ကျွန်တော်တို့ဟာသမိုင်းကပေးတဲ့တာဝန်ကိုထမ်းဆောင်တဲ့အခါမဟာဗျူဟာအနေနဲ့ပြောမယ်ဆိုရင်တော့အချက်၅ချက်ရှိပါတယ်။မြန်မာနိုင်ငံရဲ့သမိုင်းမှာနှစ်ပေါင်း120တန်းရာလဲခဲ့တဲ့သမိုင်းရှိတယ်။အဲ့ဒီတန်းရာလဲခဲ့တဲ့သမိုင်းစုကိုကျွန်တော်တို့ခင်မှာရက်တန့်ပြရမယ်လို့ဝန်ကြီးကဆိုပါတယ်။2021ခုနှစ်ဖေဖော်ဝါရီလရက်နေ့မှာစစ်တကနိုင်ငံတော်အာဏာကိုသိမ်းယူခဲ့ပြီးမှလူမှုအုံကြွမှုများနဲ့ရင်ဆိုင်ခဲ့ရပါတယ်။ဆိုမှတွဲဆောင်ပွဲခန္ဓာမှာ NYCBC အမှုဆောင်များမြန်မာအင်အားစုများတက်ရောက်ခဲ့ပြီးမိဂုံများမေးမြန်းခြင်းဖြေကြားခြင်းတို့လည်းရှိခဲ့တယ်လို့သိရပါတယ်ရှင်။မြန်မာသတင်းထောက်တွေကသူတို့ရဲ့အသက်နဲ့လွတ်လပ်ခွင့်အတွက်ဆိုးရွားတဲ့အန္တရာယ်ကိုရင်ဆိုင်ရတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ WIN ထုတ်ပြန်တဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်။မြန်မာသတင်းထောက်တွေကသူတို့ရဲ့အသက်နဲ့လွတ်လပ်ခွင့်အတွက်ဆိုးရွားတဲ့အန္တရာယ်ကိုရင်ဆိုင်ရတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ WIN မှနိုဝင်ဘာလ2ရက်မှာထုတ်ပြန်လိုက်ပါတယ်။ဒီနေ့ဟာသတင်းတောက်များပေါ်ကျူးလွန်မှုများအတွက်ပြည်တွင်ကင်းလွန်နေခြင်းအဆုံးသက်ရေးနိုင်ငံတကာအထိမ်းအမှတ်နေ့ဖြစ်ပါတယ်။မြန်မာသတင်းတောက်တွေကသူတို့ရဲ့အသက်နဲ့လွတ်လပ်ခွင့်အတွက်ဆိုးရွားတဲ့အနေအထားကိုရင်ဆိုင်ရပါတယ်။မျိုးစုကသူတို့ရဲ့အလုပ်တွေကြောင့်ချိန်ကျောက်ခံရခြင်း၊အကျဉ်းချခံရခြင်း၊ညှိမ့်မနှိပ်စက်ခံရခြင်း၊တပ်ဖြတ်ခံရခြင်းတွေကိုကြုံတွေ့ရပါတယ်။သူတို့သတင်းပေးပို့တဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေအကြောင်းကိုလည်းအစာပြောက်စေပါတယ်။သတင်းတောက်တွေကိုအကျဉ်းချတာ၊ညှိမ့်မနှိပ်စက်တာနဲ့တပ်ဖြတ်တာတွေကနိုင်ငံတကာရာဇဝတ်မှုရောက်ပါတယ်။ဒီမှုတွေကိုရန်နီယာကစုံစမ်းစစ်ဆေးနေပါတယ်လို့ဆိုပါတယ်။ရစီမကြသတင်းတောက်များ Reporters Without Borders RSF ရဲ့ထုတ်ပြန်ချက်အရ2024ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်ညွှန်ကြိမ်တွင်မြန်မာနိုင်ငံသည်ကမ္ဘာနိုင်ငံပေါင်း180ရှိသည့်အနက်181အဆင့်ထိနေကြနေကြောင်းသိရှိရပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့လက်ခုပင်အုပ်စုကိုနော်အင်းချီရွာမှပြုလုပ်ခဲ့တဲ့ဘုံကထိန်ပွဲမှာမိုးမိခင်ပါကာဖာမရဲဘော်တွေပြည်သူလူထုနဲ့အတူပါဝင်လှူဒန်းခဲ့တဲ့သတင်းဖြစ်ပါတယ်။မုံမိတ်မြို့လက်ခုပ်ပင်အုပ်စုကိုနော်ရင်ကျေးရွာမှာပြုလုပ်ခဲ့တဲ့ဘုံကထိန်ပွဲမှာမုံမိတ်ခိုင်ပါကဖမရဲဘော်တွေဟာပြည်သူလူထုနဲ့အတူပါဝင်လူဒန်းခဲ့တယ်လို့နိုဝင်ဘာ2ရက်မှာပါကဖအတန်းကတရားဝင်သတင်းထုတ်ပြန်ဖော်ပြပါတယ်။အောက်တိုဘာလ29ရက်နေ့ကလက်ခုပ်ပင်အုပ်စုကိုနော်ရင်ကျေးရွာတွင်ပြုလုပ်ခဲ့တဲ့ဘုံကထိန်ပွဲတွင်မုံမိတ်ခိုင်ပါကဖမရဲဘော်တွေပြည်သူလူထုနဲ့အတူပါဝင်လူဒန်းကူညီခဲ့ကြပါတယ်လို့ဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။သတင်းနှစ်အတူလူမှုစကားသံအစီအစဉ်မှာအကြမ်းဖက်စစ်တပ်ကပြည်သူကာကွယ်ရေးတပ်တွေကိုထောက်ပံ့ရေးဖျက်တောက်ဖို့ရွှေရောင်းဝယ်တဲ့လုပ်ငန်းကိုအရေးကြီးဝန်ဆောင်မှုဖြစ်သတ်မှတ်ဆိုတဲ့အကြောင်းအရာကိုအယ်ရီကတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ
။ Radio NUG ကိုနားတော်တာဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနှစ်အတူလူမှုစကားသံအစီအစဉ်ဖြစ်ပါတယ်။အကြမ်းဖက်စစ်တပ်ကပြည်သူ့ကာကွယ်ရေးတပ်တွေကိုထောက်ပံ့ရေးဖျက်တောက်ဖို့ရွှေရောင်းဝယ်တဲ့လုပ်ငန်းကိုအရေးကြီးဝန်ဆောင်မှုဖြစ်သတ်မှတ်လိုက်တဲ့အပြင်နယ်စပ်ကတင်သွင်းလာတဲ့ကုန်စည်တွေကိုလည်းပိုက်ဆိတ်တိုက်ဖမ်းဆီးလာပါတယ်။ဒီသတင်းကိုရွှေညောင်မောင်ကဖေးပို့ထားပါတယ်ရှင်။ပြီးခဲ့တဲ့အောက်တိုဘာလ24ရက်ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာအကြမ်းဖက်စစ်တပ်ကရွှေရောင်းဝယ်တဲ့လုပ်ငန်းကိုစံစဘာလိုအရေးကြီးဝန်ဆောင်မှုဖြစ်သတ်မှတ်ခဲ့ပြီးဒီလိုသတ်မှတ်တာကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုနှီးမျိုးစုံနဲ့ထောက်ပံ့နေတဲ့ထောက်ပံ့ရေးလမ်းကြောင်းကိုထိန်းချုပ်ဖို့အတွက်နောက်ဆက်တွဲဆောင်ရွက်လာတာဖြစ်တယ်လို့ရှေ့လုပ်ငန်းနဲ့နှီးဆက်သူတဦးကအခုလိုပြောပါတယ်
။အဲဆိုတော့ဟိုပီဒီကိုထောက်ပံ့တဲ့ကိစ္စမှာရွှေရောင်းတာလို့ချန်နေရောင်းတာလို့လေးကပါညာပေးရလေ။အဲ့ဒါတော့သူကအဲ့ဒါလို့မပြောဘဲနဲ့သူကအရေးကြီးကုတ်ပြီးရွှေရွှေရောင်းများတာရွှေနဲ့အိမ်ကိုဟိုတိတ်တဆောင်းကြော်ရင်ဒီတရားဆွဲအဲ့ဒီဥစ္စာကအဲ့ဒီဥစ္စာနဲ့ပူဆိုးတာကွာ
ရွှေရောင်းဝယ်ကိုအရေးကြီးဝန်ဆောင်မှုဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်လိုင်စင်တွေပြန်တင်ကြဖို့ကျန်းဖက်စစ်တပ်ကကြေညာထားပေမဲ့အဲ့ဒီကြေညာချက်ထုတ်ပြီးတပတ်ကြာမြင့်တဲ့အထိရွှေလုပ်ငန်းရှင်အသင်းအပါအဝင်ရွှေဆိုင်တွေကိုလည်းတစုံတရာအကြောင်းကြားတာမရှိဘူးလို့ပြောဆိုကြပါတယ်အကြမ်းဖက်စစ်တပ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးရန်ကုန်မြို့ကရွှေဆိုင်ပိုင်ရှင်တအူးကဖြစ်လာနိုင်ခြေရှိတဲ့ရွှေလုပ်ငန်းပေါ်တက်ရောက်မှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။ဟုတ်တမားလေတော့စိတ်ကူရမှာပေါ့နော်။တနေရာနဲ့တနေရာအောက်တယ်ပေါ့။ကိုရီးယားတော့ရိုးရိုးလက်ဝက်လက်စားရောက်နေတာအဲ့ဒီဒိုင်းမဟုတ်တော့။အချို့ကျတော့အခောက်ကုန်တယ်တွေရှိတယ်လေ။တနေရာတနေရာတည်နေ။အဲ့ဒါတွေကြတော့သူတို့စိတ်ကူရမှာ။
အကြမ်းမဲ့စစ်တပ်ကရွှေရောင်းဝယ်ရေးလုပ်ငန်းကိုတင်းကျပ်လာသလိုနယ်စပ်ကတင်သွင်းလာတဲ့ကုန်စည်တွေကိုလည်းအတင်းကျပ်ဖမ်းဆီးနေပြီးဒီလုပ်ငန်းကဒေါ်လာရေးအဖွဲ့အစည်းတွေကိုထောက်ပံ့ပေးနေတဲ့လုပ်ငန်းဖြစ်တယ်လို့ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့မှာအကြမ်းဖက်စစ်တပ်ရဲ့ဒုချုပ်စိုးဝင်းကဆွဆွဲပြောဆိုထားပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညောင်မောင်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယို NUG သောတာရှင်များခင်ဗျာခုတကတော်လိုင်းရေးတေးဂီတာအစီအစဉ်မှာဒေးရေးတေးဆိုအထက်သားရဲ့ရာဇဝင်ဟာအသက်ဆိုတဲ့တော်လိုင်းရေးတေးသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
ခေဆဆဝဉ္ဉေနွေသမိုင်းရေးဒီ generation z တွေအားရဲ့ရင်ပြီထောင်းနဆက်တဲ့ရေတော်ဘုံထွန်းတောက်ခဲဒီတမိုင်းတည်ရေဘုံတော်လှန်ပြီတိုင်းရင်သာတို့ပြည်သူတွေစီမီပြိပခကျေသာတွေမေးလိုက်နီဒေါ်လာမှုတွအာနာရှင်ကိုတိုက်ထုတ်ကြမည်စီလုံးသားစုမြန်မာပြည်မာပေါ်မာနေရတဲ့ခဏမာဘုဒ္ဓတမချာလို့ရာသဝင်ဟောင်းအတော့ရဲ့တပဲတို့ရဲ့ပြည်သူတွေသာအဓိကပါနဂိုင်းရဲ့မျိုးဆက်ကိုပေးဆက်မည်တို့မပြတ်နဲ့ရှေ့ဆက်လို့တကိုပေးမည်တရားတော်စင်နိုင်ကိုနိုင်ရမည်ဟေးခေဆဆဝိညာဉ်နဲ့တမိုင်းရည်ဒီ generation z တွေခါရဲ့ရင်ပြီ2021ရေတော်ကိုထွန်းတောက်ခဲ့ပြီတမိုင်းတည်ရေဖို့တော်လမ်းမီဘာပေါ်မနီရောရခဏအမကိုဒါတမချလို့ရာလုံးဝဟောင်းတော့ရဲ့အသက်ပဲရဲ့ပြည်သူတွေသာအဓိကပါနောက်ထပ်ရဲ့မျိုးဆက်တွေကိုပေးဆက်မည်တွေးမပြတ်နဲ့ရှေးဆန်လို့တတ်ကိုပေးမည်တရားတော်စင်နိုင်ကိုနိုင်ရမည်တမိုင်းတည်ရေဖို့တော်လှန်မည်စီလုံးရသောမြန်မာပြည်တရားတော်စင်နိုင်ကိုနိုင်ရမည်ဟေ
Radio NUG မှာဆက်လက်တင်ပြနေပါတယ်။ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News Diana Brothers ကထုတ်လွှင့်မှုအစီအစဉ်မှာ Patan Sherry ကကချင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါလိမ့်ခင်ဗျာ
။ Sorry ကျွန်တော်ပေါ်မြူရှာနေရောဝင်ပြောဆင်ဆာအမြင်ကလို့ Radio NUG အပပိလမန်ပြန်လဲဝဆိုင်ပေါ့စတမ်ရှိကနေဖဲငါ့ပထမရှိကောနာထော့ချ်လိုက်ရမှာပါစနာရယ်။ရရှောင်းနံခုနာခရရှိမလင်းလင်းဖရင်ဝန်ပေါ်မှုနဲ့ရှာလို့ဖုန်းခင်အိုမဆန်နေကျွဲဖော်နမောင်ကျဲအညူးချီနေမှုကလိုက်ကရှကညာရှိကဖဲတာမတုံညာနာရယ်ခင်ကောက်ခုမလင်းနေအော်တိုဘတ်စတာခွန်မငါရရှင်နေကောချင်းပဝန်ပုံအမျိုးရှာနေပမ်လုံကစတီပြမတ်အိုင်မကျော်မုံဆာခေါ်ခမ်းနေဘိုင်လူနာမတူကချင်းအင်ဒီပန်ဒန့်အော်ဂနိုက်ဇေးရှင်းခင်အိုဖဲကိုတဲ့ဖောင်းဝအိုင်ခရရှိမလင်းလင်းဖရင်အိုင်လဘောက်ရှောင်းချွဲရိုင်းငါအိုင်မကျော်နေဇွန်နေအိုင်လဘောက်ရှောင်းနေထွဲထားအညူးချီအစိုးရနေကောနာချင်းပဝန်ပုံအမျိုးရှာနေတဲ့ရှိနေခင်ရောမြွေဝီစင်ဆက်ငါနာဖြစ်စင်ရမွေးဆိုင်ဥကငိုအကျူဖီတတ်အိုင်လာမုန်ခလိုက်ကရှကိုညာရီခွန်ပေါ်မျိုးရှာနေရရမလန်ခလမ်တာနင်ပေါ်နိလာနီအာမြေမစားတလတာအိုင်လမ်တီနင်ချရပရာအိုင်လမ်နီအာမချောခရရှိမလီနင်တန်တော့အတူခရာမယောင်မခေါလော့လော့ဖက်လိုက်တီလူနာရမြေဦးရမလန်ချမွန်ပုံဖုံဖုံနေတဲ့တိုင်ကင်တွန်လက်ရှန်ကောနာကွီကွီဝေအွန်ဆပ်ငါပေအန်ယူဂျီနီခုနာဂရိုက်ခွန်ကမနုရှတာနိုင်စောဂျင်းပေါ်ဝန်ပေါ်အမျိုးရှာနေရဂျေဂျူနီဖက်ကလွဲမွန်မစင်ဆက်ကလော့တာငါနာရီငါနာစနေရီမ နေဦးရောမလန်ကွန်ဖန်းနာပုံဖုံဖုံနေတဲ့အတကင်တွန်လက်ရှမ်လော့နာစင်ဆာငွေပြိုအိုင်မူတန်တဲ့မတုတ်လက်တကင်တွန်ရဆာဝါကတဲ့ကလူရှိမလီနင်းပရင်အင်ထွဲအတင်ချနင်ဘော်နီလာနေယုံတဲ့ချင်ဖော်ဝန်ပုံအမျိုးရှာနေယုံဖဲခွန်ကကျော်လက်တိုင်မှုကလည်းကဖဲစတဲ့ရငိုင်းငါနာတိုင်မှုကလည်းကချာကာရှမ်ဒိုင်လမ်တဲလူကအိုင်မတနာကမ္ရှာမြန်ဖြန်တပ်ပါမြန်ဖြန်လာနေကောမုံမရေမရှာနေဖဲမြေကဖရာကကြုံနာခရံနေချက်ဆတ်ငိုင်းငါနာဆွမ်ဆန်စလန်ဥချောမိုထွန်စနေရှိကဖဲတမတညာနာရီကမ္ရှာမြန်ဖြန်တပ်ပါမြန်ဖြန်လာနေကောမုံမရေမရှာနေဖဲမြေကဖရာကကြုံစီနာဇွန်ရိုင်ခရံနေချက်ဆတ်ငိုင်းငါနာဆွမ်ဆန်စလန်ဥချောမိုထွန်စနေရှိချကူလောင်နာမုံကဝန်ပေါ်ရပ်တော့အနံပတ်မစွမ်နာကောမဒီစပွန်တာရှင်ကင်အခေါ်ခေါင်းမကုံကလမ်ချက်ဆင်နာဘွန်ဘာနေလမန်ထဆွန်ဆလမ်လဲဝါဆယ်ရီစကိုင်းကင်ဝါပူကကပါဖူးတလေနှင်းချန်တာအော်တိုဘတ်တာရှိစ်ကိုရရှိနေပြန်လဲဝါဆိုင်မပြန့်ချမရှာခွန်ဖဲ့တော်တော်ရဲတုံနာပေါ်ဖဲ့ဖန်ချနွေးတန်တိုင်းလမ်ကောနိုင်ချေပြီမြေကဖရာနာဇွန်ရိုင်းငါနာဒက်စပွန်ဒါဆွန်ချန်စလန်ဆွန်တန်လဲဝါဆယ်ရဲတဲချန်ကမုံတန်တင်ချဘုံလမ်ကိုတင်ဆက်တဲလမ်ဖဲ့မုံရှိနေစ်ကိုမချာကလောင့မကျော်ချင်းကိုဆက်မီဂျန်နန်တာတင်ဇာမတ်ဝါနာမရှာခင်ငါမဆက်ဆာဂျန်ဆခရုံလဲဝါဆယ်လမ်တဲ့မရိုင်မနကောင်ခင်ကူဂျန်ကောအန်တရိုင်ကိုရင်ရှရန်တာခွန်နာวันมุสุมตะตมะมะลีจันกอเทนกวยันรางายลําวันชิมสะตะตมะครุจันมงเชิงกิมนางนากรมนิงตุงลํานี้ขักขักราตอนงายลําแต่สปงดะสุนจันสลางสุนตันไลวายลําเจลุเวเวမတနာဖကအနံပါချမြန်ဖြန်တပ်နေဘုံနေပေါင်ဝါစခရတိုင်မပြေလခုံးနေဖိမဆိုင်လာမြန်မုံနနာလမ်ဂျက်စကောနေဖုံနေကွန်ဒါဝဲရှိကဖဲ့တာမတညာနာရေဖကန်အနံပါချမြန်ဖြန်တပ်နေဘုံနေပေါင်ဝါစခရတိုင်လခုံးနေဖိမဆိုင်လာမြန်မုံတန်တဲ့ဆဲငါဂျက်စကွန်ဖုံနေကွန်အော်တိုဘတ်တာကွန်ဆူမားရှိနေတာဒေါတန်တိုင်ရေလေဝါဆဲလခုံးနေထဖကန်အနံပါမကောင်းနာရှင်ွေပြင်းရလငှဲ့ချဘုံလမ်ကိုချင်းဆက်တဲ့လာမပြင်းပြင်းလိုက်ဝါဆဲရေတဲယူွေပြင်းရချမုံမရေမရှာမဆွမ်စာငါစာရမ်စာဒူနာလုံးလုံးကောမုံမရေမရှာနေရနာတိုင်ပုန်ဒီပေါ်မှာမကြောမရှာမရမ်ဆက်ရှိရမ်စီခရမဲလမ်တဲ့မရလစာဂျန်ခရနင်းမာလူရဲရခလလင်းမာလူရဲနီလောဝလာဂျန်စီကောလာဂျန်လမ်လူခရာမောမြန်ပြန်တပ်နေလမ်ပတ်ချင်းချငယ်လမ်ကတော်လဲဝါဆိုင်ငါနာစွန်တိုင်ရမုံမရေမရှာနေဖဲမတုံတာကဆက်နာရှင်ကင်နောင်နာဂရမင်းတုံလမ်လူနာမတူပတ်ချင်းချငယ်လမ်ကောမုံတန်ဥပဒီနီဖဲတွက်လိုက်အလမ်ရိုင်နာပြန်လူခမူတဲ့ရှင်ကင်မျိုးရှာနေရမစားတွက်လိုက်အရူခမူနေငူမဆက်လူငိုင်းငါနာမြန်မုံတန်လမ်ဂျက်စကနေဖုန်နေကွန်စွန်တိုင်လမ်ကျေလူကအိုင်ရကောင်းစတမ်ခုနာဂျာကေမရေကကြမြန်ပြန်တပ်နေရှန်ကျေလာဝိုင်ချာမရေမရှာမရေမငါစခရုံနာမရေမစွန်ဖက်ရင်ဝမတ်ထ ோம் မရေစနေနမတ်ငါရှိကပေတမ်တညာနာရေစကိုင်းကင်ဝမ်ပူကားကပါချေလင်းနင်ထ ோம் ဂျာကေမရေကကြမြန်ပြန်တပ်နေမရှာကွန်မရေမဆက်ရှိဂျန်တေရှန်ကျေလာဝိုင်ချာမုံမရေမရှာမရေမငါစခရုံနာမရေမစွန်ဖက်ရင်ဝမတ်ထ ோம் မရေစနေနမတ်ငါလမ်ယောအလင်းဂျန်ချာဒေါတန်တိုင်ရေအော်တိုဘတ်တာကွန်ကလူးရာချပခင်လီအတရမ်ချကွန်ရှန်နင်းပြန်တပ်တဲ့ပြူစောတီတပ်နေဂျာကေမရေကတာစနပ်နေမှဂျာကပ်ပရိုင်ရှောင်းချင်းလာဝိုင်ချစနပ်ပလာခရိုင်တဲ့ရင်ခရမဲနေငိုင်လမ်းစနေရင်ရင်ခရမိုင်လာမရမလီဖဲ့မုံညင်ပြန်တပ်နေချခုံဝနဆတဲလာမရမရှာနေစနေရင်တိုင်ချန်ကလာမရမစွန်ဖဲ့မုံဖျန်နင်းကန်စတိုင်နာချင်းနေမရတူခရာရှင်ဘဝမတ်နာချပခင်ရှိနေငိုင်မနေရှိတရမ်သာရှေချင်းနေမရကောနာဘိုင်ထင်းနမတ်ဝိုင်လမ်းကျေလူအိုင်ရင်ညင်ပြန်တပ်နေဘိုင်ထင်းနမတ်ဝိုင်ဖောင်းမရမရှာမရစနေရမ်ခလာနင်းမတ်ချေမတ်ငိုင်လမ်းကျေလူအိုင်မြန်ပြန်တပ်နေကောချင်းနေမရေရွှေချီကုံလို့တဲ့ဘိုင်တူဝိုင်ဖာခရနေမာလူအိုင်ရှမ်းစီအာမရှာမရေမလီရံဖေဝဲဝနာမရေလခုံချညောင်းချင်းနေလူဝါထမကွဲကောက်ကြရလားမရေမရှာနေစနေကောနာကျဲလူရဲ့ဂျာခဲမရေဖေဂျင်းဆက်ငိုင်းတဲ့မြန်ပြန်တပ်တဲ့ပြူစောတိတပ်နေပုံခမ်ကမဲဆွန်ဒုံးတဲ့ကဆက်ခမဲလမ်းနေမောငိုင်းလမ်းကျဲလူကအိုင်ပတ်မီနမန်ပြလဲဝါဆိုင်ဖောင်းရှင်ရှိကနေဖဲအကြောင်းစပွဲရလမန်ကောတဲ့ကောမဆက်ခူရီဗီဒီယိုအညူချီယာရှိကနေဖဲကပလာမတ်တပ်အိုင်ဆိုရိုင်ချရုံပေါ်အမျိုးရှာနေရောင်းဖဲကြဲချစ်ချပါဆိုင်လို့
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ ရေဒီယို NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။